အာဖဂန်နစ္စတန်နိုင်ငံမှာတော့ NGO နဲ့ INGO ပြည်တွင်းနဲ့နိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေမှာအလုပ်လုပ်နေတဲ့အမျိုးသမီးဝန်ထမ်းတွေအလုပ်မသွားချဖို့တာလီဘန်တွေကစနေနေ့မှာတားမြစ်လိုက်ပါတယ်။ဒီအဖွဲ့အစည်းတွေနေနဲ့တားမြစ်ချက်ကိုမလိုက်နိုင်ရင်အလုပ်လုပ်ခွင့်ပန်းရက်တွေကိုဖျက်သိမ်းမယ်လို့အာဖဂန်စီးပွားရေးဝန်ကြီးဌာနကသတိပေးချက်ထုတ်ပြန်ခဲ့တာပါ။ဒါဟာအာဖဂန်မှာတာလီဘန်တွေအုပ်ချုပ်ခဲ့တဲ့နောက်မှာအမျိုးသမီးတွေလူလူကြားလှုပ်ရှားနိုင်မှုကိုချေမှုန်းတဲ့နောက်ဆုံးလှုပ်ဆောင်ချက်လည်းဖြစ်ပါတယ်။အဖွဲ့အစည်းတချို့ကအမျိုးသမီးတွေမွတ်စလင်ခေါင်းစည်းပွားချုံမှုအတွက်တာလီဘန်တွေပြဋ္ဌာန်းထားတဲ့စီမင်းကိုမလိုက်နာဘူးလို့တာလီဘန်တွေရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အာဖဂန်နစ္စတန်ဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်ဖြစ်တဲ့ကုလလူသားစာနာမှုဆိုင်ရာပူးပေါင်းဆောင်ရေးအကြီးအကဲကတော့အခုလိုအမျိုးသမီး NGO အလို့သမားတွေပေါ်မှာတားမြစ်ချက်တွေအထူးစိုးရိမ်ကြောင်းဒါဟာလူသားစာနာမှုဆိုင်ရာအခြေခံမူတွေကိုရှင်းရှင်းလင်းလင်းချိုးဖောက်လိုက်တာဖြစ်ကြောင်းပြောပါရစ်။အကူအညီပေးအဖွဲ့တွေကတော့ရှေးရွေးအယူဝါဒရှိသူများတယ်။အာဖဂန်လူမှုအတိုင်းဝိုင်းအတွက်လူသားစာနာမှုအကူအညီပေးမှာအမျိုးသမီးအလုပ်သမားတွေကပဲအမျိုးသမီးတွေအတွက်တည်တည်ချာချာလုပ်ပေးနိုင်တယ်လို့ပြောပါရစ်။တာလီဘန်တွေကအမျိုးသမီးတွေပညာသင်ခွင့်ပိတ်တာနဲ့ပတ်သက်ပြီးတော့အာဖဂန်နစ္စတန်အနောက်ပိုင်းကဟဲရက်မြို့မှာစနေနေ့ကအမျိုးသမီးတက်ကြွလှုပ်ရှားသူတွေနဲ့ကျောင်းသူတွေဆန္ဒပြပါတယ်။အီရန်နဲ့နယ်စပ်ချင်းကပ်နေတဲ့ဒီမြို့လေးကိုဆန္ဒပြသူတွေစုဝေးလာရောက်ပြီးဒီနေ့အစိုးရရုံချိတက်ချိန်မှာတော့တာလီဘန်လုံခြုံရေးတွေကမိသက်ပတ်တွေနဲ့ဖြန်းပြီးတော့လူစုခွဲခဲ့ရတာပါ။